ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကနေအစိုးရတဲ့အဖွဲ့ရဲ့ပြည်ထောင်စုဝန်ကြီး16ဦးရဲ့အမည်စင်းတွေကိုကန့်ကွက်သူမရှိအတည်ပြုလိုက်ပါတယ်။ဒါပေမဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဖြစ်မယ်လို့သတင်းထွက်နေတဲ့ရန်ကုန်တိုင်းတကုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းနဲ့စီးပွားကူတန်းဝန်ကြီးဖြစ်မယ်ဆိုပြီးတော့သတင်းထွက်နေတဲ့ရန်ကုန်တိုင်းလှိုင်တရာမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အမတ်ဒေါက်တာတန်းမြင့်တို့ရဲ့ပညာရေးချင်းမှတ်ကတ်မှုရှိပြီးဆိုတာကတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။အခုလွှတ်တော်ကနေပြီးတော့ဒီဝင်ကြီးတွေကိုဒီကနေ့မှအတည်ပြုလိုက်တယ်ဆိုပေမဲ့လူထုကြားမှာမေးခွန်းထုတ်နေစေဖြစ်တဲ့ဒီဝင်ကြီးနှစ်ဦးရဲ့အခြေအနေနဲ့ပတ်သက်လို့တော့သတင်းစာဆရာအက်ဒီတာတဦးလည်းဖြစ်တဲ့ဦးစောသက်ထွေးရဲ့အမြင်ကအ
နိုင်ရပါတီကမိုးပါလီမန်ကားကွက်သူရှိရဲ့အတည်ပြုလိုက်ပေမဲ့ဒီဝင်ကြီးတွေရဲ့စိတ်နေစိတ်ထားနဲ့ရိုးသားဖြောင့်မတ်မှုနောက်ပြီးတော့ဒီလူမျိုးရဲ့ယုံကြည်မှုရရှိမှာအခုရကတော့အချက်ချင်းစာစီစူးစမ်းခလို့တော့ဖြစ်သွားမယ်လို့ကျွန်တော်ယူဆပါတယ်တကယ်လို့များသူတို့စာဒီတာဝင်ရဲ့ဝင်ဌာနတွေမှာသူတို့ဒုက္ခမှားနေတာနဲ့ဒီချက်ကိုပဲစကောက်ပြီးတော့ပြန်ကင်ပြီးတော့မှကျွန်တော်တို့မီဒီယာတွေပါဝင်ကြတဲ့မီဒီယာဝေဖန်ကြရရှိပါတယ်ဒီလိုဝေဖန်မှုတွေဖြစ်လာရင်တော့ဒါသူတို့လူပါဝင်တဲ့ cabinet တစ်ခုလုံးရဲ့ဂုဏ်သိက္ခာတော်ကထိခိုက်သွားနိုင်တာရှိတယ်လို့ယူဆပါတယ်
လွတ်တော်ကိုယ်စားလှယ်တွေဟာကိုယ့်ရဲ့ကိုယ်ရေးမှတ်တမ်းတွေကိုတာဝန်ခံရမှာဖြစ်ပြီးတော့ရိုးသားစွာမှားယွင်းဖော်ပြခဲ့မိတယ်ဆိုရင်တော့ပြန်လည်သုံးသပ်သင့်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတောညွညူသိန်းကတော့သုံးသပ်ပါတယ်
။ကမ္ဘာကတော့လေဒီကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ပြည်ခောက်ပွဲကော်မရှင်ကိုကိုယ့်ရဲ့ဒါကိုယ်ရေးမှတ်တမ်းဟာမှန်ကန်စွာဖြည့်ဆည်တာကိုကျွန်တော်တို့ဝန်ခံရတယ်ပေါ့နော်။တကယ်လို့ကိုယ့်ရဲ့ကိုယ်ရေးမှတ်တမ်းကိုဟိုမှတ်ပြီးတော့ဖြည့်ဆည်ထားတယ်မမနကန်ဖြစ်သက်ထားတယ်ဆိုလို့ရှိရင်တော့ဒါတည်တဲ့ဥပဒေများရအိမ်ကံကိုဒါဖြစ်ဖြစ်ကြည့်ပါမယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဗဏ္ဍာရေးဝန်ကြီးဆိုတာပို့ပြီးတော့ဆိုပါတယ်။ဗဏ္ဍာရေးဝန်ကြီးဒီနေရာအင်တာနက်ပိုင်းတွေအရေးကြီးတယ်လေ။အဲ့တော့အင်တာနက်ပိုင်းတွေအရေးကြီးတဲ့နေရာတစ်ခုကိုကျွန်တော်တို့ကအင်တာနက်မှာကိုဟိုယုံကြည်စိတ်ချရတဲ့ပညာရှင်မျိုးကိုပဲကျွန်တော်တို့ထားခြင်းပါလေ။တကယ်လို့ပေါ့နော်ရေးသားဆောင်ဖာယုံကြည်ဖြစ်တယ်ဆိုလို့ရှိရင်လည်းပေါ့နော်ဒီရာထူးတွေနဲ့သူတို့ရဲ့မှားယုံမှုတွေဟာကိုထိုက်တယ်ရမှာဆိုတော့ကျွန်တော်သုံးသပ်နေတာပေါ့
အခုလိုဝင်ကြီးနှစ်ဦးရဲ့ပညာအရေးအချင်းနဲ့ပတ်သက်တဲ့ခြေအနေတွေအပြင်ဒုတိယသမ္မတနှစ်ဖြစ်တဲ့ဦးဟင်နရီဗန်တီယူကလည်းပြည်ပနိုင်ငံကိုထွက်ခွာမှုတွေဆိုတဲ့ကိစ္စအပြင်ဒုတိယသမ္မတတစ်ဖြစ်တဲ့ဦးမြင့်ဆွေကလည်းဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်59စာလုံးနဲ့ညီစွန်းနေတယ်ဆိုတဲ့အချက်ဒီပုံမှန်လည်းထောက်ပြခဲ့ကြတာတွေရှိပါတယ်
အဓိကကတော့ကျွန်တော်တို့နိုင်ငံတော်သမ္မတဤဥပဒေသမားတွေကိုကျွန်တော်တို့ရွေးချယ်တဲ့အခါမှာအကြီးအကဲကော်မတီတွေဖွဲ့တယ်လောက်ကန်ဆောင်ရတယ်အခုလည်းပဲဝန်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလွတ်တော်ကအတည်ပြုဖို့ဆိုလို့ရှိရင်သူတို့ကြီးရဲ့အကြီးအသေးနဲ့ချက်တမ်းမှုတွေကိုစစ်စာလုပ်ပြီးတော့တရားစစ်စစ်ချမှတ်ဖို့လိုတယ်အခုဆိုလို့ရှိရင်တော့ကျွန်တော်တို့တောင်ဆန်းသူကြီးရဲ့ဆုံးဖြတ်ချက်သဘောထားဖြစ်တယ်ဆိုတော့ကျွန်တော်တို့အရှိန်အဝါကြီးမားတဲ့ဆုံးဖြတ်ချက်အောက်မှာကျန်တဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်ကျန်တဲ့နိုင်ငံရေးသမားတွေပဲဖြစ်ဖြစ်ဒီရှိဝါကိုမပြောလွန်နိုင်ပဲနဲ့ကိုယုံကြည်တဲ့ကိစ္စတခုမဆုံးဖြတ်နိုင်ဘူးဆိုတော့ကျွန်တော်တို့ဟာလွတ်လပ်တဲ့တိုင်းဒီဓမ္မမို့ရေဒီလိုစီးနီးကြတဲ့စနစ်တခုကိုပေါ်ဆောင်ဖို့အတွက်နောက်ဆက်စိန်ခေါ်မှုတွေကိုဆက်မှန်ကြုံတွေ့ရမယ်လို့ထင်ပါတ
ယ်။ဒါကတော့သတင်းစာဆရာစာရေးဆရာတူဖြစ်တဲ့အက်ဒီတာဦးစောသက်ထွေးရဲ့အမြင်နဲ့သုံးသပ်ချက်ပါရှင်။ဒီအခြေအနေပေါ်မှာပဲရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါက်တာတော်ညိုညိုသိန်းရဲ့သုံးသပ်ချက်ကတော့
ဒီလိုမျိုးပေါ့နော်သမလာလောင်းကြီးချင်းနဲ့ပတ်သက်ပြီးတော့လေအရင်ကပေါ့ဖြစ်နေတဲ့ကိစ္စမျိုးတွေလည်းပဲဟိုသမလာလောင်းကြီးချက်စစ်စီကော်မတီကပြန်လဲစစ်စစ်နေပါတယ်ပေါ့နော်အစစ်စစ်မယ်လို့ပြည်တော်စုလွှတ်တော်မှာမှတ်တမ်းထားလာဖြစ်တဲ့ကြောင့်မလို့စစ်စစ်နေပါတယ်ပတ်ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးများကလည်းမိမိတို့ရဲ့အတင်းထားတဲ့အာဏာအတိုင်းဆောင်ရွက်ချက်ရှိတာလေးဆောင်ရွက်နေပါတယ်
ဒါပေမဲ့အခုမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလဟာအမှားအယွင့်မခံနိုင်တဲ့အနေအထားတစ်ခုမှရှိနေပြီးတော့ဒေါက်ဆန်းစုကြည်အနေနဲ့အခြေအနေတွေအားလုံးကိုသတိကြီးကြီးထားပြီးဆောင်ရွက်နေရတယ်လို့မြန်ချောင်းမန္တလေးမြို့ကဆရာကြီးဆရာဦးကျော်ရင်မြင့်ကပြောပါတယ်
။ကိုယ်ကကျွန်တော်တို့ကဒီမိုကရေစီသွတ်တော်ကိုအခုမှစပြီးအစပြိုးနေရတာ။နောက်တစ်ခုကဟိုဒေါက်ဆန်းစုကြည်အနေနဲ့လည်းတော်တော်ကိုထိန်းသိမ်းသိမ်းကျူးစားပန်းစားနဲ့လုံရရလို့ကျွန်တော်မြင်ပါတယ်အခုဒီနောက်ပိုင်းမှာဒေါန်ဆန်းစုကြည်နေနဲ့အထူးသဖြင့်တော့တက်နဲ့ထိန်သိမ်းညှိနှိုင်းပြီးတော့မှမနေကျူးစားမစားဒီချိန်လေးရအောင်သူလှုပ်ပြီးတော့ထိန်သိမ်းလှုပ်လာတာဆိုတော့ကျွန်တော်တို့မမြင်နိုင်တဲ့နောက်ွယ်မှာအထူးသဖြင့်တော့တက်ညစ်ပဲအပြောင်းလဲပဲကိုသွားကျင်တဲ့သူတွေရှိနေတယ်လို့ကျွန်တော်ကတော့တန်လျာရှိတယ်နောက်ခုကိုပဲအလားသမတ္တယုံကဟိုဝန်ထမ်းတယောက်ထွက်ပုံထွက်နည်းပဲကြည့်ပါဦးအဲ့တော့အဲ့ဒီလိုအချိန်မျိုးဆိုတော့ချင်းကြီးရတော်တော်ကိုထင်းထင်းမင်းမင်းသွားမှသာအဆင်ပြေမယ်လို့မြင်ပါတယ်ဗ
ျမန္တလေးမြို့ကဆိုင်ရေးဆရာဦးကျော်ရင်မြင့်ရဲ့အမြင်နဲ့သုံးသပ်ချက်ပါရှင်အခုလာမယ့်မလ30ရက်နေ့မှာတော့သမရနဲ့အတူသူ့ရဲ့အစိုးရဖွဲ့တဲ့ဟာပြည်တော်စုလွှတ်တော်မှာသမရကျန်းသစ်စာကျိန်းဆိုပွဲပြုလုပ်မှာလည်းဖြစ်ပါတယ်ရှင်